Welcome to the Voice of America in Burmese.
Mingla Menekima, Washington Bureau, VOA American Tangani, Natal Sakukuni, April Lashi, Tanilani Nineke, Seasongo, Nemasano Jamene Town Nigani, Kunanai, Lindometer, Tonsani, Lazy, Lazy Shidugani, Dai Tolin, Tomawashi. Jama Injinaima,
Mingla Washin, Jama Tinki Taipa, Dominican Trinigo, Kunya Wayan at Tinabame. Libyaning and Muro Tripoli Sumanga Shatariku Ketum Naye, Nanaija Pia Pokula Damgaka Shibo Banja Tabari, Yamaneza and the same Martin Joma Binglarishka, the Ningri Nima Tatu Chatabari, did Rinne take the Yadrinigo Nas in Taya permission.
Gamabi, American Bitansu, Oregon Pinema, Tonyata Jimbagate, Rohingya Yesaya, American Maysui, Nya Sunipuema, Nanganaga Ude Pinashin to Chuk, Bari Sunuke Jabale. တော်တော်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာပဋိပက္ခနယ်ပတ်သက်ပြီးတော့နိုင်ငံတကာပညာရှင်တွေဆွေးနွေးခဲ့တဲ့အကြောင်းဆွေးနွေးပွဲကိုစီစဉ်သူတအူးကပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာနားဆင်ရမှာပါရှင်ဒါပြင်မကြခင်ကြားရောက်တော့မယ့်နှစ်တကူသတင်းကာလဒေသချင်းအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာရေးရဆွေးနွေးခဲ့မြန်မာပြည်ကပေးစာဦးစီးသူအ
ယူနိုက်ရေးအတွက်စစ်တပ်တပ်မှုဗိုလ်ချုပ်ကြီးခါလီဖာဟက်တာရဲ့တစ္ဆာကန်တပ်ဖွဲ့တွေဆက်ပြီးထိုးစစ်ဆင်နေချိန်မှာပဲအရက်သားတွေနဲ့ဒဏ်ရာရသူတွေကိုကဲထုတ်နိုင်ရေးမြို့တော်အစွန်ပိုင်းမှာနှစ်နာရီကြာအပြည့်အခတ်ရက်စဲပေးဖို့ကုလသမဂ္ဂဘက်ကအရေးပေါ်ပန်ကြားချက်ထုတ်ပြန်ထားပါတယ်။ကုလသမဂ္ဂထောက်ခံထားတဲ့လိဗျာဝန်ကြီးချုပ်ဖိုင်ယက်ဆာရက်ရှ်ကတော့ဗိုလ်ချုပ်ကြီးဟက်တာရဲ့လုပ်ရက်ကဆီယနာသိမ့်မှုကြံစီမှုလို့ပြောဆိုထားပါတယ်။ဗိုလ်ချုပ်ကြီးဟက်တာရဲ့တပ်ဖွဲ့တွေကမြို့တော်အစွန်ပိုင်းတွေမှာအသားစီးရလာတဲ့အနေအထားရှိနေပေမဲ့လည်းဝန်ကြီးချုပ်ဆာရက်ရှ်ကတော့အစိုးရတပ်ဖွဲ့တွေကဟန်တားနိုင်ရေးပြင်ဆင်ထားတယ်လို့ပြောပါတယ်။လိဗျာနိုင်ငံတွင်းကကုလသမဂ္ဂမစ်ရှင်ကတော့ဒေသရင်းမှာလူသားချင်းစာနာမှုအဖြစ်နှစ်နာရီကြာအပြစ်ခတ်ရက်စဲရေးကိုဖက်ပေါင်းဆောင်ကလေးစားလိုက်နာကြဖို့ပန်ကြားထားပါပဲ။ဗိုလ်ချုပ်ကြီးဟက်တာရဲ့တပ်ဖွဲ့တွေကမြို့တော်ထရီပိုလီထဲကိုဝင်ရောက်လာပြီးနိုင်ငံတကာလေဆိပ်ကိုပိတ်ပြီးအဆောက်အုံတွေနဲ့လေယာဉ်ပြေးလည်တွေမှာနေရာယူထားတဲ့ရုပ်သံကိုလည်းအာရပ်မီဒီယာကထုတ်လွှင့်သွားပါတယ်။အခက်အခဲအတားအဆီးမရှိထိ ंछ ုပ်လိုက်နိုင်ပုံလဲရပါတယ်မြို့တော်တဲကခါလက်အယ်ဖာဂန်ရဲ့ရက်ကိုဗိုလ်ချုပ်ကြီးဟက်တာရဲ့တပ်ဖွဲ့တွေဝင်ရောက်နေပြီလို့ Saudi by El Arabia ရုပ်သံကပြောဆိုပါတယ် VOA အနေနဲ့တော့တိကျအတည်ပြုချက်မရသေးပါဘူးရှင
်အာဖရိကအရှေ့ဘက်ချမ်းယူဂန္ဒါနိုင်ငံရဲ့အမျိုးသားဥယျာဉ်တစ်ခုမှာတနတ်သမားတွေက9ရက်ကြာပြန်ပြီးဆွဲသွားတဲ့အမေရိကန်နိုင်ငံသူ Kimberlyအဒီကောနဲ့သူ့ရဲ့ကားဒရိုင်ဘာတို့နှစ်ဦးကိုအထူးခိုင်မရှိကယ်တင်နိုင်ခဲ့တယ်လို့ယူဂန်ဒါရဲတွေကပြောပါတယ်။အဒီကောနဲ့သူ့ရဲ့ကားမောင်းသမားကဒီကားမောင်းပို့ပေးသူယူဂန်ဒါနိုင်ငံသားအယ်လန်းညွန်တို့ကို Queen Elizabeth မျိုးသားဥယျာဉ်မှာတနတ်သမားတွေက AP 2ရက်နေ့ကတိုက်ခိုက်ပြန်ပြီးဆွဲသွားပြီးပြန်ဝေးငွေဒေါ်လာ5သိန်းတောင်းခဲ့တာပါ။အဲဒီနောက်ယူဂန်ဒါလူညွန်ရေးတပ်ကပြန်ပေးသမားတွေကိုလိုက်လံရှာဖွေခဲ့ပါတယ်။သူတို့နှစ်ဦးစလုံးဟာလုံညုံစိတ်ချရပြီးကျမ်းမာရေးကောင်းတယ်လို့လုံညုံကြီးတာဝန်ရှိသူတွေကပြောပေမဲ့ပြန်မေးငွေကိုပေးလိုက်ရသလားမပေးရဘူးလားဆိုတာရှင်းရှင်းလင်းမသိရပါဘူး Queen Elizabeth ဥယျင်ဟာသဘာဝဘေးမဲ့ဥယျင်ဖြစ်ပြီးကွန်ဂိုနယ်စပ်မှာရှိပါတယ်နိုင်ငံငါးမှာပြန်ပြီးဆွဲခံရတဲ့အမေရိကန်မိသားစုတွေနဲ့တွေ့ဆုံပွဲတစ်ခုမှာတော့နိုင်ငံသားကြီးဝန်ကြီးမိုက်ဖုန်ပီယိုကအဖမ်းခံရသူတွေပြန်လွတ်လာဖို့မိသားစုဝင်တွေကတစုံတစ်ခုလှုပ်ချင်ကြမယ်ဆိုတာသူနားလည်ပေမဲ့ပြန်မေးသမားတွေတောင်းတိုင်းငွေကိုလိုက်ပေးနေမယ်ဆိုရင်နောက်ထပ်ပြန်ပေးဆွဲခြင်းအောင်မြှောက်ပေးသလိုဖြစ်မယ်လို့ပြောကြားသွားပါတယ်
။အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူး Christian Nelson ရာထူးကနှုတ်ထွက်သွားပါပြီ။16လတာတာဝန်ယူခဲ့ပြီးတဲ့နောက်အခုလိုရာထူးကနှုတ်ထွက်တာပါ။သမ္မတ Donald Trump ကတော့"သူမရဲ့တာဝန်ယူခဲ့တဲ့အပေါ်မှာကျေးဇူးတင်တယ်"လို့ပြောဆိုခဲ့ပေမဲ့ဘာကြောင့်ရာထူးကနှုတ်ထွက်ရတယ်လဲဆိုတဲ့အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူးရှင်။
အိန္ဒိယနိုင်ငံဟာပါကစ္စတန်ကိုနောက်တစ်ကြိမ်စီရေးကျူးကျော်တိုက်ခိုက်ဖို့ပြင်ဆင်နေတယ်လို့ တင်းကနေနေကသတိပေးပြောကြားလိုက်ပါတယ်ဒေတာတွင်ညဉ့်ညဉ့်ရင်နဲ့တင်းညဉ့်ရင်ကိုချင်းချောင်းမဲ့အိန္ဒိယရဲ့ဒီလောက်ရက်ကိုတန်တမန်နီးနဲ့အရေးပေါ်တားမြစ်ပေးဖို့နိုင်ငံတကာအတိုင်းဝိုင်းကိုပါကစ္စတန်နိုင်ငံကတောင်းဆိုလိုက်ပါတယ်ဒါဟာအိန္ဒိယရွေးကောက်ပွဲမှာပြန်ပြီးအနိုင်ရဖို့အတွက်အိန္ဒိယဝန်ကြီးချုပ်မိုဒီကစစ်တမ်းပေးပြီးမဲဆွယ်စည်းရုံးနေတာဖြစ်တယ်လို့ပါကစ္စတန်ဘက်ကဆွဆွဲပါတယ်အိန္ဒိယကပါကစ္စတန်ကို AP-16 ကနေ20အတွင်းထပ်မံတိုက်ခိုက်ဖို့ပြင်ဆင်နေတာကိုခိုင်လုံတဲ့ထောက်လှမ်းရေးသတင်းတွေရထားတယ်လို့ပါကစ္စတန်နိုင်ငံသားကြီးဝန်ကြီးကသတင်းထောက်တွေကိုပြောကြားပါတယ်ဒီလိုလက်လွတ်စပယ်လို့ရမျိုးကိုနိုင်ငံတကာအတိုင်းအဝန်ကတားဆီးပေးစေချင်ပြီးအိန္ဒိယကလည်းဒီနီလန်းကိုမရွေးချယ်ဖို့သတိပေးလိုကြောင်းပါကစ္စတန်နိုင်ငံသားကြီးဝန်ကြီးကပြောပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335ไคโดมิเตอร์40กิโลเฮิรตซ์คอนเลช73ญาไคโดมิเตอร์48กิโลเฮิรตซ์6753ญาดุติยานายีวัตมาไซลัมมิเตอร์190กิโลเฮิรตซ์1505รูก็นี่ก็ทุ่ล่นไปนี่บาเลยครับ
VOA เมียนมาบายซีซั่นเนี่ยตะเนลานี่มะเนคินทะเรนนี่ก็น่าเสียนี่จ่ายอ่ะဖြစ်ပါတယ်မြန်မာနဲ့နေဆက်ဘင်္ဂလားဒေ့ရှ်တောင်ပိုင်းကျွန်းတစ်ခုဖြစ်တဲ့စိတ်မာတင်ကျွန်းပေါ်မှာနှစ်ပေါင်း20အတွင်းပထမဆုံးအချိန်ဖြစ်တဲ့လက်နက်ပြေစုံနဲ့နေကြားဆောင်တပ်ဖွဲ့ဝင်တွေကိုတနင်္ဂနွေနေ့မှာတက်ချက်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်စိတ်မာတင်ကျွန်းမှာတိုက်ခတ်ရေးရိုင်ဖယ်တွေကိုင်ဆောင်ထားတဲ့ဒါဇင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေကိုတက်ချက်ထားတဲ့ဓားပုံတွေကိုဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ကဖြန့်ဝေထားပါတယ်ဘင်္ဂလားပင်လယ်အော်ဒရင်းကစိတ်မာတင်ကျွန်းငယ်လေးကြောင့်အင်းနီချင်းနိုင်ငံတွေနဲ့တန်တမာရေးတင်းမာမှုတွေဖြစ်ခဲ့တာပါတပ်ဖွဲ့တွေချက်ထားမှုကနေဆက်လုံချုပ်ရေးနဲ့မူရင်မှောင်ခိုမှုတွေတိုက်ဖျက်ရေးအတွက်ပုံမှန်ဆောင်ရွက်ချက်ဖြစ်တယ်လို့နေကြားဆောင်တပ်ကပြောပါတယ်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကအခုလိုတက်ချတာဟာဆိုရင်1998ခုနှစ်နောက်ပိုင်းပထမဆုံးအချိန်ဖြစ်တယ်လို့နေကြားဆောင်တပ်ရဲ့ဒုတိယဗိုလ်မှူးကြီးဆာကာမိုဟာမက်မာစတာဖူဇာရာမန်က AFP 3 agency ကိုပြောပါရယ်မြန်မာနိုင်ငံမြေပုံတချို့မှာစိတ်မတင်ကျုံကိုထည့်သွင်းခဲ့မှုနဲ့ပတ်သက်ပြီးဓာကာကမြန်မာတပ်အမတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဌာနကဆင့်ခေါ်ခဲ့ပြီးတဲ့နောက်နှစ်လအကြာမှာအခုလိုတက်ချတာလည်းဖြစ်ပါတယ်မြန်မာအစိုးရ website တစ်ခုမှာလည်းစိတ်မတင်ကျုံကိုမြန်မာပိုက်နဲ့ထည့်သွင်းခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကလည်းမြန်မာတပ်အမတ်ကြီးဆင့်ခေါ်ခံခဲ့ရပါတယ်ရှင်
တရုတ်နိုင်ငံကပေါ်ဆောင်နေတဲ့ OBOR ကမ္ဘာလမ်းစီမံကိန်းနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့သဘောထားပါကြေညာချက်တစ်စောင်ကိုပြင်သစ်နိုင်ငံဒီနာမြို့မှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့နိုင်ငံသားဝင်ကြီးတွေအစည်းအဝေးကနေထုတ်ပြန်လိုက်ပါတယ်ပြင်သစ်နိုင်ငံအနောက်ဘက်ပင်လယ်ကမ်းခြေဒီနာမြို့မှာ G7 နိုင်ငံသားဝင်ကြီးတွေနှစ်ရက်ကြာဆွေးနွေးပွဲကျင်းပခဲ့တာပါဒီပွဲမှာအမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ကိုစားတက်ရောက်လာတဲ့လက်ထောက်နိုင်ငံသားဝင်ကြီးJohn Sullivan နဲ့ G7 နိုင်ငံတွေကနိုင်ငံသားဝင်ကြီး6ဦးတို့ပူးတွဲကြေညာချက်တစ်စောင်ကိုစနေနေ့ကထုတ်ပြန်တာဖြစ်ပါတယ်။ကြေညာချက်ထဲမှာတော့တရုတ်နိုင်ငံရဲ့စိတ်မချရတဲ့ညာနာပစ္စည်းမူပိုင်ခွင့်ကာကွယ်ရေးကိစ္စကိုရောမျှတမှုမရှိတဲ့တရုတ်ရဲ့ကုန်သွယ်ရေးလှုပ်ဆောင်ချက်အပေါ်မှာပါစိုးရိမ်မကင်းဖြစ်ရကြောင်းနဲ့သဘောထားတွေကိုဖလှယ်ခဲ့ကြပါတယ်။ဒါ့အပြင်တရုတ်အနေနဲ့လွတ်လပ်ပွင့်လင်းတဲ့နိုင်ငံတကာစံသတ်မှတ်ချက်ဥပဒေတွေကိုလိုက်နာဆောင်ရွက်ဖို့ကိုလည်းတိုက်တွန်းပါတယ်။ဒါအပြင်နိုင်ငံဒီအိန္ဒိယနိုင်ငံတွေနဲ့ပိုင်နဲ့အငင်းပွားနေတဲ့အရှိနဲ့တောင်တရုတ်ပင်လယ်မှာတရုတ်ကပိုင်နဲ့ချဲ့ထွင်နေတဲ့ကြိုးပမ်းမှုတွေကိုလည်းစိုးရိမ်ကြောင်းပြောကြပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့တော့နျူကလ িয়ার လက်နက်ဖျက်သိမ်းရေးကိစ္စကိုအမေရိကန်ပြည်ထောင်စုနဲ့ဆက်လက်ဆွေးနွေးဖို့တိုက်တွန်းကြပါတယ်
။ရဝမ်ဒါနိုင်ငံမှာလူပေါင်း300,000တပ်ဖြတ်ခံခဲ့ရတဲ့လူမျိုးရုံးတပ်ဖြတ်မှု25နှစ်မြောက်အမှတ်ရအောင်မေပွဲအခမ်းအနားကိုတနင်္ဂနွေနေ့ကသမရဖောခါဂိမ်းမှုဦးဆောင်ခဲ့ပြီးနိုင်ငံကိုမတိမငြိမ်ဖြစ်အောင်လုပ်နေသူတွေကိုလည်းပြင်းပြင်းထန်ထန်သတိပေးသွားပါတယ်။နိုင်ငံနဲ့ပြည်သူကိုကာကွယ်တဲ့အနေနဲ့နိုင်ငံကိုအနောက်ရှက်ပေးလို့တဲ့ပြည်တွင်းပြည်ပကလူတွေကိုပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့သမရကအောက်မေ့ဖွဲ့အခမ်းအနားကိုတက်ရောက်လာကြတဲ့ထောင်နဲ့ချီတဲ့လူအုပ်ကိုပြောကြားခဲ့ပါတယ်။1994ခုနှစ်ကလူမျိုးရုံးတပ်ဖြတ်မှုမျိုးနောက်ထပ်ဘယ်တော့မှအဖြစ်ခံမှာမဟုတ်ဘူးလို့လဲသမရကပြောပါတယ်လူမျိုးရုံးတပ်ဖြတ်ခံရမှု25နှစ်ပြည့်မြောက်ချိန်မှာပဲရဝမ်ဒါနဲ့ယူဂန်ဒါနိုင်ငံတို့ကြားတင်းမာမှုတွေလည်းကြီးထွားနေပါတယ
်အိန္ဒိယနိုင်ငံမှာရွေးကောက်ပွဲ32ကြိမ်ရှုံးနိမ့်ခဲ့မှုတဲ့ဒေါက်တာရှင်းဘာဘူးစူပူဒီဟာအခုလာမဲ့ရွေးကောက်ပွဲမှာလည်းသူဝင်ပြိုင်အောင်မှဖြစ်တယ်လို့ပြောဆိုလိုက်ပါတယ်အသက်84နှစ်အရွယ်ရှိပြီဖြစ်တဲ့ဒေါက်တာ ဆူဘူရီဟာဆရာဝန်တဦးဖြစ်ပြီးအိန္ဒိယနိုင်ငံအရှေ့ဘက်အော်ဒစ်ဆာပြည်နယ်မှာနေထိုင်တာပါ1962ခုကနေအခုချိန်ထိအိန္ဒိယအထွေထွေရွေးကောက်ပွဲတိုင်းမှာဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့ရွေးကောက်ပွဲတိုင်းမှာသူရှုံးနေခဲ့ပါတယ်အသက်ကြီးရင်းနေပြီဖြစ်တဲ့ဒေါက်တာဆူဘူဒီကသူဟာအိန္ဒိယတနိုင်ငံလုံးရဲ့တဦးတည်းသောတတိပုဂ္ဂလကိုယ်စားလှယ်လောင်းဖြစ်တယ်လို့ကြွေးကြော်ပါတယ်ရွေးကောက်ပွဲကိုယ်စားလှယ်လောင်းဒေါက်တာဆူဘူဒီဟာသူနေထိုင်တဲ့ဗရာမာပါမြို့တကြောကိုတအိမ်တက်တအိမ်စင်းလက်ကမ်းကြော်ညာတွေရှောက်ဝေရင်တကူတော်မဲဆွယ်စီယုံရေးလုပ်နေတာပါသူအနေနဲ့နိုင်ငံရေးပါတီတဲကိုဝင်လှုပ်ရှားဖို့ဘယ်တော့မှစိတ်အားထက်သန်မှုမရှိဘူးလို့ပြောဆိုပါတယ်နိုင်ငံရေးပါတီတွေရဲ့အကျင့်ပြတ်ချဆမှုနဲ့နိုင်ငံရေးယက်တီချက်ကိုမကြိုက်လို့ဖြစ်ပါတယ
်သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါအခုတော့သတင်းလှတပုတ်ကိုတင်ဆက်မှာပါရှင်အမေရိကန်ပြည်ထောင်စု Oregon ပြည်နယ်ကတုံးရတားကျင်းပခဲ့တဲ့ Rohingya ရေးဆိုင်ရာဆွေးနွေးပွဲမှာမြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမြောက်အောင်ပြစ်မှုကျူးလွန်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်တာဝန်ရှိသူတွေပေါ်စုံစမ်းအရေးယူနိုင်ရေးနိုင်ငံတကာဥပဒေပညာရှင်တို့ကသူတို့ဘာတွေဆောင်ရွက်နေတယ်လဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်အသေးစိတ်ကိုဆက်ပြီးနားဆင်ပါရှင်ဧပြီလ5ရက်နေ့ကနေ9ရက်နေ့ထိ Oregon ပြည်နယ် Portland မြို့မှာကျင်းပတဲ့ Rohingya အရေးဆိုင်ရာ American မိတ်ဆွေများဆွေးနွေးပွဲကိုသမိုင်းဆိုင်ရာလူမှုအဖွဲ့အစည်း Oregon ကဦးစီးပြီး Americans for Rohingya Rohingya အရေးဆိုင်ရာ American မိတ်ဆွေများအဖွဲ့နဲ့ပြည်နယ်တက္ကသိုလ်3ခုကနေပူးပေါင်းပြုလုပ်ခဲ့တာပါမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ဩဂုတ်လကမြန်မာလုံခြုံရေးစခန်းတွေကိုဝင်တိုက်ခဲ့တဲ့အာဆာရိုဟင်ဂျာအဖွဲ့ကိုမြန်မာစစ်တပ်ကပြန်ပြီးချေမှုန်းနဲ့နယ်မြေရှင်းလင်းရေးအတွင်းရိုဟင်ဂျာ9သိန်းလောက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အခြေအနေထိအလွန်ဆိုးရွားပြင်းထန်လာတဲ့ပြစ်မှုတွေကိုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်နိုင်ငံတကာတရားခုံရုံးတွေကနေကင်တွယ်ဖို့ကြိုးပမ်းနေတာတွေကို Oregon ဆွေးနွေးပွဲမှာတုံ့တက်ခဲ့ကြတယ်လို့ပွဲစီစဉ်သူတဦးဖြစ်တဲ့ Americans for Rohingya အဖွဲ့ရဲ့ညွှန်ကြားရေးမှူး Yusuf Iqbal က VOE ကိုပြောပါတယ
်နိုင်ငံတကာ lawyer တွေကအဲ့ဒီသူတို့အရေးကြီးဆုံးက evidence ပေါ့နော် evidence ဆိုတာကတရားရုံးမှာတင်သွင်းနိုင်တဲ့ evidence ပုံစံမျိုးသူတို့ကလိုအပ်တယ်တချို့ charge letter တွေကကိုယ်ကိုယ်တိုင်တည်တော်ညာလည်းပဲတရားရုံးကလက်ခံနိုင်တဲ့ evidence တခုမဟုတ်ရင်တို့ကဒါတွေကိုတို့ကတန်ဖိုးထားတဲ့ evidence တွေတခုလို့လည်းမယူဆဘူးဆိုတော့အခုတို့တွေကဘာတွေကိုအဓိကရှာနေလဲဆိုတော့တကယ် hard evidence အဲ့ဒီ evidence ကနေပြီးတော့ chain of command ပေါ့ဘယ်လိုကနေ command ပေးလဲဆိုတော့ attack ကနေပြီးတော့ the whole chain of command မှာဘယ်လိုတာဝန်ရှိလဲဆိုတော့ဒါမှတို့က accountability ကိုလုပ်နိုင်မှာပေါ့နော်ဒီ victim တွေကနေပြီးတော့report လောက်တာတဲ့ဆာလို့ရှိရင်ဘယ်လို chain of ဘယ်လို command ကနေပြီးတော့ဘယ်လိုဘာတွေဖြစ်တယ်လဲဆိုတော့အဲ့ဒါကိုတို့အဓိကလိုက်မှဒါရင်တကယ် accountability ကိုတွားနိုင်မှာဆိုတော့အဲ့လိုပုံစံမျိုးနဲ့တို့ကဆွေးနွေးသွားတယ်အဲ့ဒါကိုတို့အဓိကလုပ်နေတယ်လို့လည်းပြောတယ
်ဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံတကာဥပဒေပညာရှင်တွေတဲ့လက်ရှိ Oregon ပြည်နယ်ရာဇဝတ်မှုကင်းဆိုင်ရာဌာနလက်ထောက်ရှိနေချုပ်ကိုင်ဝုဒ်နဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးရှေ့နေဟောင်းလည်းဖြစ် American စစ်ဖက်ထောင်လန်းရေးဆိုင်ရာအကဲခတ်ဟောင်းတဦးလည်းဖြစ်တဲ့ Ellen Borelli လည်းပါဝင်ပါတယ်သူတို့နှစ်ဦးလုံးဟာပြီးခဲ့တဲ့ရက်ပိုင်းအတွင်းမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ဥက္ကဋ္ဌဖြစ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကခန့်အပ်လိုက်တဲ့နိုင်ငံတကာရာဇဝတ်မှုဆိုင်ရာရှေ့နေ American နိုင်ငံသား Nicholas Gumjian နဲ့အရင်ကလုပ်ဖော်ကင်ဘက်တွေဖြစ်ခဲ့တဲ့အတွက်မြန်မာနိုင်ငံကိစ္စသူ့ကိုတာဝန်ပေးလိုက်တာဟာအလွန်ထိရောက်မှုရှိတယ်လို့ပြောကြောင်း Yusuf Iqbal ကဆိုပါတယ
် Colas Combiam ရဲ့အခုဒီမှာဆွေးနွေးသွားတဲ့ legal scholar နှစ်ယောက်ကသူနဲ့တူလောက်ဖော်ကန်ဖက်တွေဖြစ်တယ်သူအကြောင်းကောင်းကောင်းသိတယ်နောက်တစ်ခုကသူဟာအလွန်တော်တယ်နောက်ထက်မြက်တယ်လောက်ရည်ကန်ရင်ရှိတယ်ဆိုတော့ဒီကိစ္စမှာသူဟာတကယ်တင့်တော်တဲ့လူတစ်ယောက်ဖြစ်တယ်နောက်တစ်ခုက American နိုင်ငံကလည်းအခုအချို့ ICC နဲ့ပတ်သက်ပြီးတော့သူတို့မှာ clash တွေရှိနေတဲ့အချိန်မှာAmerican နိုင်ငံတရားဆိုတော့ဒီဟာ American နိုင်ငံနဲ့ဝင်ထွက်သွားလာပြီးတော့ American အစိုးရဘက်မှသူက presentation တွေပဲလုပ်ဖို့တူးတက်ဆိုရင်အခက်အခဲမရှိဘူးပေါ့အဲ့ဒီအတွက်ကသူတို့ကဒါကိုတော်တော်ကောင်းတယ်လို့ကြိုးဆို
မြန်မာအစိုးရဘက်က Rohingya ဆိုတဲ့အသုံးနှုန်းကိုတောင်လက်ခံခြင်းမရှိတာခွဲခြားဖိနှိပ်ခံရတာစတဲ့အခြေအနေဟာ Rohingya Muslim အတိုင်းဝိုင်းအတွက်လူကုန်သိက္ခာပျောက်ဆုံးနေတဲ့အဖြစ်မျိုးရောက်ရှိနေတာကြောင့်အခုဆွေးနွေးပွဲကနေမြန်မာအစိုးရကိုထိထိရောက်ရောက်ဖိအားပေးနိုင်ရေးနိုင်ငံတကာပါဝင်တဲ့လက်မှတ်ရေးထိုးလှုပ်ရှားမှုကိုစတင်ခဲ့ကြောင်း Yusuf Iqbal ကပြောပါတယ
် Facebook Twitter တို့တခြား Social Media နေပြီးတော့ဒီ Rohingya ဟာ Human Being ဖြစ်တယ်အခုအချိန်မှာhuman dignity နဲ့ value တို့ရမရဘူးဒီဟာနဲ့ပတ်သက်ပြီးတော့လူသားတိုင်းအားလုံးမှာတာဝန်ရှိတယ်ဆိုတော့ campaign တခုကိုလုပ်ဖို့တည်းဆိုပြီးတော့တက်ရောက်တဲ့လူတွေအားလုံးကတဘောတူတယ
်။ Rohingya အရေးဆိုင်ရာ American မိတ်ဆွေများဆွေးနွေးပွဲကျင်းပရတဲ့အဓိကရည်ရွယ်ချက်ထဲမှာလဲ American ပြည်ထောင်စုအနောက်ဘက်ခြမ်းမှာနေထိုင်တဲ့ American နိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံမှာ Rohingya တွေဖိနှိပ်ခွဲခြားခံနေရတဲ့အခြေအနေပိုမိုသိရှိလာပြီးဝိုင်းဝန်းကူညီဖို့ဖြစ်တယ်လို့ Yusuf Iqbal ကပြောပါတယ်။ Portland မြို့မှာလက်ရှိ Rohingya ဒုက္ခသည်မိသားစုပေါင်း100ကျော်အခြေချနေထိုင်နေပါတယ်ရှင်။VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုနားဆင်နေကြတာပါရှင်။ကျမတို့အခုတော့မြမရေးရာဆွေးနွေးခန်းကိုတင်ဆက်မှာပါ။ကိုညံဝင်းအောင်ကနေပြီးတော့တင်ဆက်ထားပါရရှင
်။ကိုအီလိုက်ဇာကဒီ BACI လို့ခေါ်တဲ့ဟလား။ Burmese American Community Institute ပါလေ။မြန်မာအမေရိကန်လူမှုအတိုင်းဝိုင်းအဖွဲ့အစည်းမှာတာဝန်ရှိပုဂ္ဂိုလ်တူဖြစ်ပါတယ်ဆိုတော့အဲ့ဒီအဖွဲ့ကဒီအမေရိကန်ပြည်တော်စုဘယ်မှာအခြေစိုက်ဖွဲ့ထားတာလဲဘာတွေဘယ်သူတွေအတွက်ကိုဘာတွေအဓိကလုပ်ပေးနေတာပ
ါဟုတ်ကဲ့ပါကျွန်တော်တို့ Burmese American Community Institute တို့2017မှာစတင်ပြီးတော့မှဖွင့်ထားတာဖြစ်တယ်ဒီ Indianapolis Indiana တက် Indiana State မှာခြေစိုက်ပြီးတော့မှကျွန်တော်တို့ဖွင့်ထားတာဖြစ်တယ်တနိုင်ငါလုံးလဲကျွန်တော်တို့ operational လုပ်တဲ့အပိုင်းနေတဲ့ရှိတယ်ကျွန်တော်တို့ဖွင့်စီရချင်းရဲ့အတိတ်ကအကြောင်းရင်းနဲ့ရည်ရွယ်ချက်ကတော့ဒီမြန်မာပြည်ကနေအကြောင်းမျိုးမျိုးကြောင့်ရောက်လာတဲ့ကျွန်တော်မြန်မာပြည်ကလူတွေကိုအောင်မြင်နိုင်အောင်ကျွန်တော်တို့ပတ်ပိုးကူညီပြီးတော့မှဝန်ဆောင်မှုတွေပေးဖို့ပဲဖြစ်ပါတယ်အဲ့လိုလုပ်တဲ့နေရာမှာပညာရေးကိုပေးတယ်ပြီးတော့မှ denaturalization လို့ခေါ်တဲ့နိုင်ငံသားဖြစ်ခြင်း wind card တွေကိုကျွန်တော်တို့ကူညီပေးတယ်ဒီမှာအလောက်ကိုင်းနဲ့ပတ်သက်ပြီးတော့မှလည်းကျွန်တော်တို့အကူအညီပေးတယ်ပြီးရင် advocacy သူတို့ရဲ့ကောင်းရာကောင်းချောင်းဖြစ်နိုင်အောင် policy making process နဲ့ဒီ state level national နဲ့ international level မှာသူတို့ advocacy လည်းကျွန်တော်တို့ဝင်တာဖြစ်တယ
်ကျွန်တော်နားလည်ထားတာက American ပြည်ထောင်စုကိုရောက်လာကြတဲ့ဒီချင်းတိုင်းသားအများစုပါဆိုရင်ဟာလာဒီဒုတိယနိုင်ငံမြန်မာနိုင်ငံနဲ့ထွက်ပြီးတော့ဒုတိယနိုင်ငံတစ်ခုကိုသွားတယ်ပြီးတော့ဒီ American ပြည်ထောင်စုကိုတတိယနိုင်ငံအဖြစ်နဲ့ဟာလာအခြေချနေထိုင်ဖို့ရောက်လာတဲ့ဒုက္ခတွေအများစုဖြစ်ပါတယ
်ဟုတ်တယ
်ဆိုတဲ့အခါကျတော့ဟာလာဒီချင်းတိုင်းသားတွေက American ပြည်ထောင်စုမှာဘယ်လောက်ထိများများရှိနေပါလဲ
ဟုတ်အားလုံးကိုကြည့်မယ်ဆိုလို့ရှင်တုံသိန်းလောက်ရှိပြီလို့ကျွန်တော်တို့ခန့်မှတ်ရတယ်အဲ့ဒီထဲမှာကရင်ကအများစုဖြစ်တဲ့ကရင်က9000လောက်ပြီးရင်ကျွန်တော်တို့ချင်းတွေက6000လောက်ဖြစ်တယ်
မြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဟိုအရသာအစိုးရဖြစ်တဲ့ဒီ NLD အစိုးရအပြောင်းအလဲလည်းဖြစ်လာပြီပေါ့လေ
ဟုတ်ကဲ့
ဆိုတော့ဒုက္ခသည်တွေကဆက်ထွက်နေတုံးမလားခင်ဗ
ျရှိတော့ရှိပါတယ်ဒါပေမဲ့မြန်မာတော့ဟိုးတို့ကလို့တော့မရှိတော့ဘူးလေအခုကဒီ P2 category လို့ခေါ်တဲ့ဒီအုပ်လိုက်အစုလိုက်နဲ့ထွက်သွားတယ်နိုင်ငံတကာလည်းအဲ့လိုထွက်သွားတာအတိမတ်ပြုတယ်ဆိုတဲ့ဟာမရှိတော့ဘူးတော်တော်လည်းပဲ individual cases ပေါ့လေတယောက်တပေါင်းကတခုခုပြဿနာရှိတယ်ဆိုလို့ရှင်ဒီနေ့အထိထွက်နေဆက်ဖြစ်တယ
်ဟိုအီလိုက်ဇာတည်တဲ့အတိုင်းပဲမြန်မာနိုင်ငံမှာလွှတ်တော်ထဲမှာဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်ရေးလုပ်ဖို့ဒီ NLD ပါတီဘက်ကစ조사နေတာတွေ့ရပါတယ
်ဟုတ်ကဲ့
ဆိုတော့ဒီကြိုးပမ်းချက်အပေါ်မှာပေါ့နော်ဟာလာတိုင်းသားအရေးကိစ္စနဲ့ပတ်သက်ပြီ
းဟုတ်ကဲ့
ဘာမျှော်လင့်ချက်ထားပါလဲ
အကောင်းဖြစ်လာမယ်လို့မျှော်လင့်ချင်တယ်အဲ့ဒီမျော်လင့်ချက်မှာစစ်သားလည်းပါဝင်ဖို့လိုတယ်စစ်သားလည်းတရားကိုဖြစ်မြောက်အောင်ပါဝင်ပြီးတော့မှဂူငီပြီးတော့ဖွဲ့စည်းဖို့ခြေကဥပဒေအပြောင်းအလဲဖြစ်တဲ့အထိဒီကူတိုင်းပါမှဖြစ်မယ်လို့ကျွန်တော်ပထမဆုံးပြောချင်တယ်2008 Constitution ကိုကြည့်မယ်ဆိုလို့ရှိရင် Democracy မဆန်ဘူးဆိုတာအားလုံးကကျွန်တော်သဘောတူတယ
်ဟုတ်
ပြောင်းရမယ်ဆိုတဲ့ဟာနဲ့အားလုံးသဘောတူတယ
်
ဘယ်လိုပြောင်းရမလဲဘယ်အချိန်မှာပြောင်းရမလဲဆိုတဲ့နေရာမှာကျွန်တော်တို့ကအမြင်ချင်းမတူတဲ့ဟာလေးတွေရှိတယ်အခုအခြေတံမီးလို့ကျွန်တော်တယောက်အနေနဲ့မြင်တယ်ဘာကြောင့်လဲဆိုလို့ရှိရင်ပထမအနေနဲ့ဒီပြောင်းနိုင်ဖို့ရအတွက်ကျွန်တော်လက်ရှိအစိုးရကနေပြီးတော့မှဒီ National Reconciliation and Peace Process လမ်းစဉ်နဲ့တွားပြီးတော့ဒီတိုင်းသားလူနည်းစုတွေရဲ့အားလုံးအပါဝင်နိုင်ငံရေးပါတီအားလုံးအပါဝင်စစ်သားပါအပါအဝင်ဒီဟာပြောင်းမယ်ဆိုပြီးတော့သူတို့ရင်မှန်းထားတာဖြစ်တယ်ပြောင်းရမယ်ဟာ ဘာကြောင့်လို့တယ်လဲပြီးတော့မှပြောင်းနိုင်တယ်လဲဆိုတဲ့ဟာပြီးတော့မှစဉ်းစားနေပြီးတော့မှစိုးရိမ်စရာမရှိဘူးလို့ကျွန်တော်မြင်တယ်။ဘာလို့ဆိုတော့
ဒါပေမဲ့ဒီတက်မတော်သားကိုယ်စလဲတွေစစ်တပ်ဘက်ကဟုတ်လားသူတို့စဆွဲတွေကဒီစစ်တပ်ရဲ့အခန်းကဏ္ဍကိုထိတ်ဆုံးကိုတင်ပြီးတော့သူဆွဲထားတာရှိပါတယ
်။
ဒါအလုံးသိပါ။သူတို့ကဟိုအာဏာကိုလက်လွတ်လိုက်ရမယ်။ဒါမှမဟုတ်ရင်နောက်ကြောင်းပြန်အေးအယူမှုတွေအတွက်စိုးရိမ်တာမို့လို့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိုသူတို့ဘက်ကအကြောက်ကံငင်းနေမယ်ဆိုရင်အဲ့ဒီအချက်ကိုသဘောတူသလား
။ဟုတ်ကဲ့။အဲ့ဒီမှာစစ်သားနဲ့စိုးရိမ်တာကျွန်တော်တို့မြင်တယ်လို့ဆိုလို့ရှိရင်သူတို့ရဲ့ security သူတို့ရဲ့လူချုပ်ရေးလူချုပ်ရေးမှာစီးပွားရေးလည်းပါတယ်ပြီးလို့ရှိရင် legal လည်းပါတယ်အဲ့တော့အဲ့လူချုပ်ရေးအဲ့ဒီဟာတွေမရှိအောင်ကိုကျွန်တော်တို့နိုင်ငံတော်အတိုင်းပြပအတိုင်းပြခပုတ်ကူတွန်အောင်စန်းစုကြည်ကိုယ်တိုင်ကဆောင်ရွက်ထားတာလည်းရှိတယ်ပထမချက်အနေနဲ့ဒီအခု NLD မတက်လာခင်ကရေကခဏခဏသူပြောတယ်ဒီစစ်သားဆိုတာကျမရဲ့အဖေကနေပြီးတော့မှထောင်တားတဲ့တန်ရော့စီလည်းရှိတယ်ဒီစစ်သားနဲ့သူလက်တွဲပြီးမှကျွန်တော်တို့လုပ်မယ်ဆိုပြီးမှသူခဏခဏပြောထားတာရှိတယ်ဒုတိယအချက်အနေနဲ့ဒီလုတ်ပြီးခဲတဲ့သူတို့လုတ်ခဲတဲ့ဟာတွေကိုရန်ညှိုးပြီးတော့မှပြန်မသွားဘူး revenge ပေါ့လေအဲ့ဒါမရှိဘူး leeway ဒီလွတ်လပ်ခွင့်ပေးဘူးရာအဲ့ဒါစင်စစ်ထားတာရှိတယ်စင်စစ်ထားတာဆိုတော့ခုဘာမှမလုပ်ဘူးလုပ်မယ်ဆိုတဲ့ဟာ mechanism လည်းမရှိဘူးအဲ့ဒါ intention လည်းမရှိဘူးဆိုတော့အဲ့ဒီ3ခုနှစ်ခုလုပ်ပြီးပြီဆိုတော့နံပါတ်3အချက်ကကျွန်တော်တို့စစ်သားကနေခဏခဏပြောတဲ့ဟာနိုင်ငံခြားဩဇာလွှတ်မှုကိုသူတို့လက်မခံဘူးအဲ့ဒီဟာဒွန်အောင်ဆန်းစုကြည်ကနေပြီးတော့မှအဲ့လိုပုံကုံမျိုးမဟုတ်ဘူးဆိုတာသူပြတ်သားနိုင်ခဲ့တယ်ဒီInternational Fact Finding Mission သူအဖွဲ့မခံဘူးဖွဲ့တော့ဖွဲ့တယ
်ကုလသမဂ္ဂ
ကုလသမဂ္ဂကနေပြီးတော့မှ Fact Finding Mission လို့ခေါ်တယ်
ဟုတ်ပါဘူးအချက်လက်ရှာ
အချက်လက်ရှာဖွဲ့ရေး committee ကိုမြန်မာပြည်ဝင်ပြမသူတို့ကြိုက်တယ်လို့လွှတ်မှုလို့မရအောင်သူလက်မခံခဲ့ဘူးသူတို့ဘာပြတ်သားခဲ့လဲဆိုလို့ရှိရင်ကိုးနိုင်ငံကိုးပြည်သူလူထုရဲ့လက်ခံမှုမရှိဘဲနဲ့နိုင်ငံခြားဩဇာနဲ့ကျွန်တော်မြန်မာနိုင်ငံကျွန်တော်ဥဆောင်သွားမှာမဟုတ်ဘူးဆိုတာသူပြတ်တတ်နိုင်ခဲ့တယ်။အဲ့တော့ဒီအချက်လက်တွေကိုကြည့်မယ်ဆိုလို့ရှိရင်စစ်အစိုးရ or စစ်သားကနေပြီးတော့မှကြောက်စရာမရှိဘူးလို့ကျွန်တော်မြင်တယ်။ဆိုတော့ခဏခဏဒီကျွန်တော်တို့လူကြီးခေါင်းဆောင်တွေလည်းပြောတယ်အကောင်းဆုံးကကျွန်တော်တို့မြင်ရမှာကနိုင်ငံအတွက်တနိုင်ငံလို့အတွက်တကယ်ဒီမိုကရေစီနစ်ကြသလားဒီဒီမိုကရေစီကလွတ်လပ် or ဒီဖွပြတူတည်ရင်နဲ့နိုင်ငံလို့အတွက်တတိုင်းပြည်လို့အတွက်ကောင်းတဲ့ constitution ဖြစ်သလားဆိုတဲ့ဟာကိုကျွန်တော်ကြည့်ရမှာဖြစ်တယ်။ဆိုတော့အဲ့ဒါကိုအားလုံးချစ်ချင်းအဖြစ်ပြောမယ်ဆိုလို့ရှိရင်စစ်သားကနေပြီးတော့မှလက်မခံနိုင်စရာအကြောင်းမရှိဘူး။ဆိုတော့သူတို့လက်ခံလာမယ်လို့ကျွန်တော်တို့မျှော်လင့်ချက်ပါတယ
်။ဟုတ်ကဲ့။အဲ့တော့ဒီဖွဲ့စည်းပုံပြင်ဆင်တဲ့အခါမှာဒီတိုင်းသားတွေအခွင့်အရေးပေါ့နော
်။
အထူးသဖြင့်ကိုအီလိုက်ဇာတို့လိုဒီချင်းတိုင်းသားတွေအနေနဲ့ရောကိုပြည်နယ်မှာဟိုတိုင်းသားတွေအတွက်ဘယ်လိုမျိုးအခွင့်အရေးတွေလိုအပ်ပါလဲ
တိုင်းသားတွေဆိုတဲ့နေရာမှာကျွန်တော်တို့ကခဏခဏကျွန်တော်တို့ပြောတာဒီမိုကရေစီဒီမိုကရေစီဆိုတဲ့နေရာမှာလည်းဒီ simple majority democracy မဟုတ်ဘဲနဲ့ federalism အခြေခံတဲ့ democracy လို့ကျွန်တော်တို့ခဏခဏဩတယ်ဒီဟာကိုကျွန်တော်တို့တည်ထောင်နိုင်တယ်ဆိုလို့ရှိအလိုလိုနဲ့တိုင်းသားလူနယ်စုတွေနဲ့and bata nei de ye grievances ပေါ့လေအဲ့ဒါတွေအားလုံးတစ်ခါတည်းဖြေရှိတယ်လို့ကျွန်တော်မြင်တယ်ဆိုတော့တကယ်စစ်မှန်တဲ့ federal democracy ရတယ်ဆိုလို့ရှိတရားတွေအားလုံးဖြေရှိတယ
်ဟုတ်ကဲ့ကိုအီလိုက်ဇာတို့ဆိုရင်ဒီ American နိုင်ငံမှာရောက်နေပြီမဲ့ဟုတ်လားကိုချင်းတိုင်းသားတွေအရေးရောဒီမြန်မာနိုင်ငံထွက်လာတဲ့ဒုက္ခတွေအရေးကိစ္စကိုလည်းကူညီဆောင်ရွက်နေကြတာဖြစ်ပါတယ
်ဟုတ်ကဲ့
တကယ်တမ်းဆိုရင်မြန်မာနိုင်ငံမှာဒုက္ခသည်ဆိုတာတော့မရှိတဲ့ဘောလေ
ဟုတ်ကဲ့
အဲ့တော့ဒီဒုက္ခသည်ပြဿနာကိုမြန်မာအစိုးရအနေနဲ့ဘာဒီကင်တွဲဆောင်ရွက်ဖို့လိုတယ်လို့ကြံပေးချင်ပါလ
ားဒီဒုက္ခသည်အနေနဲ့ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်နိုင်ငံတကာရဲ့စံနှုန်း criteria ကိုကျွန်တော်တို့ကြည့်ရမှာဖြစ်ပါတယ်ကျွန်တော်ပထမအနေနဲ့ကျွန်တော်တို့က safety လို့ချူရေးရှိဖို့လိုတယ်အဲ့ဒီလို့ချူရေးဆိုပြီးမှပြောတဲ့နေရာမှာဒီနေတာရဲ့လို့ချူရေးလို့တယ်လို့ fundamental လို့ချူရေး fundamental ဆိုရယ် legal constitution
အခြေခံ
အချုပ်ခါလို့အချက်နဲ့အခြေခံဥပဒေပေါင်းအဲ့ဒါတွေမှာလို့ချူဖို့ကလို့တယ်ဒုတိယဟာကဒီ program dignified return ဆိုတဲ့နေရာမှာဒီပြန်လည်နေရာချက်ထားပေးတဲ့ program စနစ်တကျရှိဖို့လိုတယ်အဲ့ဒီရှိမှသာလေကိုကပြန်သွားတဲ့နေရာအချိန်မှာလုံလုံချူချူနဲ့ဒီတိတ်ခါရှိရှိနဲ့ကိုအိမ်ကိုနေရာကိုပြန်သွားပြီးတော့မှကျွန်တော်တို့ရဘဝကိုပြန်တည်ဆောက်နိုင်မှာဖြစ်တယ်ထိထိရောက်ရောက်ကျွန်တော်တို့အမခါချက်ပေးနိုင်မလားဆိုတဲ့ဟာကျွန်တော်တို့စဉ်းစားဖို့လိုတယ်ဒီလက်ခံနိုင်တဲ့အခြေအနေမျိုးရှိဖို့ဟာလိုတယ်အဲ့ဒီအတွက်လက်ရှိဆိုရရဲ့နိုင်ငံတကာအတိုင်းဝိုင်းရင်ကျွန်တော်တို့အားလုံးဝိုင်းပြီးမှဆက်လုပ်ဖို့အလို့ရှိတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင
်ပါတယ်ဒါကတော့အမေရိကန်ရောက်ဒုက္ခသည်တွေကူညီထောက်ပံ့ပေးနေတဲ့အင်ဒီယားနာပြည်နယ်အခြေစိုက် BACI အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Eliza Varney ကို Washington VOA ရုံးမှကိုညံဝင်းအောင်ကတွေ့ဆုံမေးမြန်းခဲ့တာပါရှင်။အခုတော့တကြံတေးတချင်းအစီအစဉ်ဖြစ်ပူစူးတီဆိုတဲ့မမကိုရိုင်းကားဆိုတဲ့တချင်းနားဆင်ကြရမှာပါရှင်။မြန်မာပိုင်းစီစဉ်လေးကိုဆက်လက်နားဆင်နေကြတာပါရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ line 2 19 25 meter တွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
မိုးထီမိုးမူရွှေတူဖိုရဲ့လုပ်ငန်းအရှုပ်တော်ပုံမှာပါဝင်ပတ်သက်နေတဲ့ဝန်ကြီးဌာနကဥဆောင်ညွှန်ကြားရေးမှူးရောကုမ္ပဏီမန်နေဂျင်းဒါရိုက်တာပါနှစ်ဖက်စလုံးအာဂရီလိုက်စာမှုတက်ဖြည့်ရေးဥပဒေနဲ့
ဒါကတော့မိုတီမိုမီအရှုပ်တော်ပုံဇသိန်းကန်းဆိုတဲ့ခေါင်းစဉ်နဲ့ဥစီသူအောင်မြင့်ရေးသားထားတဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်ရှင်။ဒါအပြင်ထူးခြားစံပြကပ္ပသတင်းများအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့မြမပြည်ကပေးစာများအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင်။
ပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးကြတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ပထမဦးဆုံး VOE ကို Messenger ကနေစာတို့လေးတွေရေးပြီးမေးခွန်းတွေမေးလာတဲ့တော်ရရှင်တွေရဲ့စာတွေကိုပြန်ကြားပေးချင်ပါတယ်။ Messenger ကနေပြလဲဒီတော်ရရှင်တွေကိုပြန်ကြားပေးထားပါရနော်။တန်းဆိုရဲတော်ရရှင်ကအီးမေးလ်လိပ်စာတိလို့ရမလားတဲ့ကျွန်တော်ရဲ့အနှစ်20ကျော်ဖြတ်တန်းမှုရင်ဖွင့်စရာရှိလို့ပါအခုတော့မဟုတ်သေးပါဘူးဒီစာရောက်မရောက်စမ်းကြည့်တာပါတဲ့ဟုတ်ကဲ့ပါရင်ဖွင့်ရေးသားခြင်းနဲ့ဆိုရင်ကျမတို့ကိုဒီ Messenger မှာရေးလို့ရပါတယ်အီးမေးလ်နဲ့လည်းပို့လို့ရတာဟုတ်ပါတယ်လွယ်လွယ်ကူကူဒီ Facebook Messenger ကိုအသုံးပြုပြီးတော့လည်းရေးနိုင်ပါရဲ့နော်တိတ်ချင်းတောင်းချင်တာကိုလည်းဒီမှာတောင်းလို့ရပါတယ်ရှင်အီးမေးလ်ရေးဖို့မယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာက bambi@voanews.com ဖြစ်ပါတယ် VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ဦးလေးဆိုရဲ Messenger ကတော်ရရှင်ကတော့အစာတူတူလေးရေးလာတာပါမင်္ဂလာပါ VOE သတင်းထူးသတင်းမှန်တွေကိုနေ့စဉ်နားထောင်ရလို့ကျေးဇူးတင်ပါတယ်တဲ့အားပေးလျက်ပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးရှင်လန်းချမ်းမြေကြပါစေလို့ဆုလိုပါတယ်ကျေးဇူးအထူးပါရှင်စောစောစီစီနှစ်သစ်စုမွန်တောင်းလာကြတဲ့တော်ရရှင်တွေရဲ့အစာတွေလည်းလက်ခံရရှိပါရစေ။မိုက်ကယ်ယန်ဆိုတဲ့တော်ရရှင်နှစ်သစ်စုမွန်တောင်းပေးလာပါတယ်။ဒီတော်ရရှင်ကကျွန်တော်က Facebook ကနားထောင်ရတာများတယ်။အခုတော့ပိုကောင်းတဲ့နီလန်တွေ့ပြီတဲ့။ VOA app ကို download လုပ်လိုက်လို့နားထောင်ရတာပိုအဆင်ပြေပါတယ်။ကျေးဇူးပါ။ကျွန်တော်လိုအတန် fine ပိုင်းပြဿနာရှိတဲ့သူတွေအတွက်လည်းမျှဝေပေးလိုပါတယ် VOA ။ VOA မိသားစုတွေအားလုံး God bless all လို့ရေးလာပါတယ်။ဒီတော့ရှင်ကအခုတကြံမတိုင်ခင်စောစောစီစီအေပီလာ3ရက်နေကပဲနှစ်တင်စုမရေးပို့လာတာပ
ါမင်္ဂလာပါ VOA အတားတကြံမကြမီရောက်လာတော့မှဆိုတော့ဘယ်သူမှရေးမလောင်းခင်ကျွန်တော် VOA ဝိုင်းတော်သူဝိုင်းတော်သားတွေကိုရေးလောင်းလိုက်ပါတယ်မြန်မာနိုင်ငံမှာတော့အခြားပြည်ပရောက်မြန်မာနိုင်ငံသားအများအတွေ့လူရင်းဆန္ဒအလုံးပြည့်စုံနိုင်ပါစေနှစ်တင်မှာစစ်ပွဲတွေရပ်ပြီးငြိမ်းချမ်းနိုင်ပါစေပြည်ပရောက်နေသူတွေအတွက်မြမပြည်မှာတငယ်ချင်းတွေအတွက်မြနန္ဒာသချင်းတောင်းဆိုပါရစေနှစ်သစ်မှာပျော်ရွှင်နိုင်ကြပါစေဗျာ
ဟုတ်ကဲ့ပါရှင်ဒီတော်ရရှင်ပေးပို့တဲ့အတာရေးအေးအတွက်အထူးကျေးဇူးတင်ပါတယ်နော်တော်ရရှင်တကုံမျိုးသက်ကတော်ရရှင်ဦးလာထွန်းကလည်းကျမတို့ကိုမပြတ်မကွက်အတာတကျန်မြစ်တာစုမုံပေးပို့လာတာပ
ါ VOA ခင်ဗျာမကြာခင်မှာပဲမြမနှစ်သစ်ကူဘရောက်တွေဖူးပွင့်ဝင်မဲ့တကူလာတကျန်ခါရောက်တော်မှာပါထူးမြတ်တဲ့နှစ်သစ်ကူချိန်ကာလတိုင်းမှာဝိုင်းတော်သားအားလုံးကိုစိတ်နှပြချမ်းသာချမ်းသာကြလျက်ခန္ဓာဝင်ကိုယ်လုပ်ငန်းတာဝန်တွေကိုကောင်းစွာဆွတ်ဆောင်နိုင်ကြပါစေလို့အထူးမေတ္တာပို့ဆုမွန်ကောင်းတောင်းလိုက်ပါရခင်ဗျာ Facebook ကလွန်ခဲ့တဲ့၄နှစ်ကတင်ခဲ့တဲ့ဗရောက်တွေပွင့်ပြန်လာပါပြီ Post ကိုအမှတ်တရပြန်တင်ပေးလာလို့ဗရောက်ပန်းလေးတွေလက်ဆောင်ပေးလိုက်တာပါတကြံမှုကိုမျှော်နေရှာတဲ့ဗရောက်ဖူးလေးပဲတမြတ်တနိုးပန်ဆင်ကြရတဲ့အမျိုးသမီးလေးတွေလှားသက်တင့်စေဖို့နဲ့ငြိမ်းချမ်းစေဖို့လဲဆူတောင်းလိုက်ရတာပါ
ဟုတ်ကဲ့ပါဦးလာထွန်းပေးပို့တဲ့မြစ်တာကြောင့်ကျွန်တော်တို့အထူးပဲစိတ်နှလုံးပျော်ရွှင်ရပါတယ်နော်ဦးလာထွန်းအတွက်လည်းမင်္ဂလာနှစ်သစ်ဖြစ်ပါစေလို့ဆူတောင်းပေးချင်ပါတယ် ရှင်ကတော့ရရှင်ရဲ့မှတ်ချက်တူလေးတွေကိုဆက်ပြီးတော့ပြောပြပေးပါမယ်နော်။ကွန်မင်းမင်းဆိုတဲ့တော့ရရှင်ကတော့ဒီအဆီဇင်ကိုအရန်ကိုကြိုက်နှစ်တက်ပါတယ်။ VOA အဖွဲ့သားတွေအားလုံးကောင်းမွန်စွာနဲ့လူရင်ဆန္ဒတွေပြေကြပါစေဆိုတော့ဆုတောင်းပေးလာပါတယ်။မက်ခင်ခင်ထားကလည်းတရင်နေစာပေတွေကိုရိုင်းအိမ်ထဲကနေမလေးလာရဘဲနဲ့ဒီအဆီဇင်လေးကနေအားလုံးကြည့်ရှုဖတ်ရှုရလို့အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်။တော်ရရှင်ဥတုကတော့ကျွန်တော် VOA နားထောင်လာတာ1980ခုနှစ်ခတဲ့ကပါ။တဲ့မှန်နေကြရတဲ့အတွက်အထူးကျေးဇူးတင်ပါတယ်တဲ့ဗီဒီယိုကိုအားပေးတဲ့သောရရှင်နေဖြစ်ပါတယ်အောင်ကောင်းမြတ်ဆိုတဲ့သောရရှင်ကတော့ကျေးဇူးပြုပြီးရခိုင်ပြည်ကသတင်းတွေအမှန်တင်ပြပေးစေချင်ပါတယ် VOA ရဲ့သတင်းမီဒီယာတော်တော်များများအမှန်ကိုမရေးကြလို့ပါဘက်လိုက်ပြီးတော့ရေးကြပါတယ်ပြည်သူတွေသတင်းအမှန်ကိုမသိရပါဘူးတဲ့ဟုတ်ကဲ့ပါကိုအောင်ကောင်းမြတ်ရေကျမတို့ VOA ကတော့ဘမ်မလိုက်သတင်းမှန်တွေကိုပဲအများတန်းတင်ဆက်ပေးနေတာပါနော်နောက်ထပ်သောရရှင်တစ်ယောက်ကတော့ကိုဆိုတဲ့သောရရှင်မှာဒီသောရရှင်ကဖုန်းပေမကုန်မဲနဲ့ VOA ကိုဖုန်းထဲကနေ FM လိုမျိုးနားထောင်လို့ရရင်ကောင်းမယ်ဗျာတဲ့ရေဒီယိုကအတန်မကြီးအခု Facebook ကဖွင့်နားထောင်ရတော့နေတိုင်းဆိုတော့ပတ်စံကုန်ပါတယ်ဟုတ်ကဲ့ပါ Facebook ကနေအသုံးပြုတော့နားဆင်ရတာအထူးပတ်စံကုန်တယ်ဆိုတာကျမတို့စာနာမိပါတယ်ရှင်ဒီအတွက်လည်းစိတ်မကောင်းပါဘူးနော်ရေဒီယိုအတန်လှိုင်းတွေကတော့ဟိုရာဇီဥရုကိုလိုက်ပြီးတော့ကျင်လဲကျင်မကျင်လဲမကျင်ဖြစ်တတ်တာမလို့ရေဒီယိုအတန်လိုင်းလေးကိုလည်းတစ်ချက်တစ်ချက်ဖမ်းပြီးတော့နားဆင်ကြည့်ပါအောင်လို့ပြောချင်ပါတယ်။ဒါနဲ့ကိုဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOA Wine တော်သူ Wine တော်သားတွေအားလုံးကျန်းမာကြပါစေ။ဒါနဲ့ဥကျော်စံတာကမြန်မာပြည်ကဗိုင်းမျိုးသားလည်းသိပါရစေ။မဲအေးသနာကျော်လည်းဗိုင်းမျိုးသူလည်းသိချင်ပါတယ်တဲ့။ဟုတ်ကဲ့။အငယ်ဥကျော်စံတာကိုဒီစားဖတ်ရင်လည်းပဲကျွန်မလှမ်းမေးလိုက်တော့သူထိုင်ကောင်ကနေအော်ပြောပါရစေ။ဥကျော်စံတာကစစ်တွေမြောက်ဦးတန်ရဲမောင်တော်အားရအကုန်အိမ်မျိုးသားရေလို့ပြောလို့ရပါတယ်အိမ်မျိုးတွေအနှက်မှာနေဘူးလို့ပါလို့ပြောလာပါတယ်ကျမကတော့ရန်ကုန်ကပါပဲရှင် view ကိုအပိတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ကောင်းစာနီမိုးဆိုတဲ့သောရရှင်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်သူကလည်း messenger ကနေပြီးတော့ပဲရေးလာတာပါကျွန်တော်ကမဲဆောက်ကပါကျွန်တော်ရဲ့ဖုန်းနံပါတ်ကိုခေါ်ပါတယ်ဆွေးနွေးပွဲတွေကိုအရန်ကြိုက်လို့ပါဆိုပြီးတော့ view နဲ့ဆွေးနွေးခြင်းလို့ရပါလားဆိုတော့မေးလာပါတယ်ဟုတ်ကဲ့ကိုကောင်းစာနီမိုးဖြေစားပေးရမယ်ဆိုရင်တော့ကျမတို့အစီအစဉ်ဒီမှာပါဝင်ဆွေးနွေးကြနေဆိုရင်ရပါတယ်။ဒါမဲ့လည်းဘယ်အစီအစဉ်မှာပါဝင်ဆွေးနွေးကြတာလဲကျမတို့ကိုတိတိကျကျပြောဖို့လိုပါရဲ့နော်။ VOA ကို Messenger ကနေပြီးတော့လဲစာပို့လို့ရသလိုအပတ်စဉ်စနေဒါမှမဟုတ်အင်္ဂါဒါရိုက်လိုင်းဆွေးနွေးပွဲအစီအစဉ်မှာပါပြီးတော့ဆွေးနွေးကြနေဆိုရင်လဲဒီ Messenger ကနေပြီးတော့ comment ရေးလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးကြတဲ့အကြောင်းအရာကြေညာထားတဲ့နေ့ဆိုရင်ပြန်ပြီးတော့တယ်လီဖုန်းနံပါတ်နဲ့စာရေးလိုက်ပါ။တပတ်နဲ့တပတ်ဆွေးနွေးတဲ့အကြောင်းအရာတွေမတူလို့ကိုဘယ်နေ့ကိုဆွေးနွေးကြတာလဲကျမတို့တိတိကျကျအကြောင်းကြားလိုက်ရင်ကျမတို့ပြန်ပြီးတော့ဆက်သွယ်ပေးပါရစေ။ VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့ရလာကြတဲ့သောရရှင်တွေထဲမှာဆိုရင်တော့ကိုမင်းမောင်ဆိုတဲ့သောရရှင်ကကျွန်တော်ကတော့ VOA ရဲ့ပင်တိုင်းသောရရှင်တဦးတော့မဟုတ်ပါဘူးတဲ့ဒါပေမဲ့လည်း VOA ဝိုင်းတော်သားတွေအားလုံးကျမ်းမာကြပါစေဆိုပြီးဆုတောင်းပေးလာပါတယ်စိတ်ဝင်စားစရာပါနော်ပင်တိုင်းသောရရှင်မဟုတ်ပေမဲ့လည်း VOA ကိုကြည့်ရှုအားပေးတဲ့သောရရှင်တယောက်ဖြစ်ပုံရပါတယ်သူက
လေးစားရပါတယ် VOA ခင်ဗျာကျွန်တော်ကတော့ VOA ရဲ့ပင်တိုင်းသောတာရှင်တဦးတော့မဟုတ်ပါဘူးဒါပေမဲ့ VOA ဝိုင်းတော်သားများအားလုံးကျမ်းမာကြပါစေပြီးခဲ့တဲ့ April 1ရက်နေ့မနက်က VOA ရန်ကုန်ရုံးခွဲက VOA ဝိုင်းတော်သူမက်ခင်ဖြူထွေးဆွေးနွေးတင်ဆက်တဲ့မြန်မာနိုင်ငံမှာအာဂရိလိုက်စားမှုအခြေအနေနဲ့ပတ်သက်လို့ဆရာဦးကြီးမြင့်နဲ့ဒေါ်ညိုညိုသိန်းတို့ဆွေးနွေးတာမှာတိုင်းဝန်ကြီးချုပ်တို့ဌာနဆိုင်ရာတို့အာဂရိလိုက်စားမှုအကြောင်းကိုရွှန်းရွှန်းဝေအောင်ပြောသွားတာကိုနားထောင်လိုက်ရတဲ့အတွက်ကျွန်တော်ရင်ထဲကပြောပြချင်တာလေးတစ်ခုဖြစ်လာလို့ပါကျွန်တော်လဲဝန်ထမ်းတစ်ယောက်ပါဝန်ထမ်းကောင်းမှနိုင်ငံကောင်းမယ်လို့မှတ်သားမှုပါတယ်ဝန်ထမ်းတွေဘာကြောင့်အဂတိဖြစ်ရတယ်လဲဆိုတာကိုသိခြင်းဝန်ထမ်းလိုင်းကမ်းတွေနေအိမ်တွေကိုကွင်းစင်ပြီးစစ်တမ်းကောက်ယူခြင်းသိနိုင်ပါတယ်ဥပမာပူတာအိုမြို့ဗမော်မြို့စတဲ့လေကြောင်းရဲတွေဆိုရင်တာဝန်သာကြတာနေအိမ်လိုင်းကမ်းမရှိဘူးရုံးမရှိဘူးအလားတူနိုင်ငံအနှံ့ဝန်ထမ်းတွေဝန်ထမ်းအိမ်ရာလုံလောက်မှုရှိပါသလားရတဲ့လစာနဲ့မိသားစုစားဝတ်နေရေးခလေးကျောင်းစရိတ်အတန်းကြီးရင်ကျူရှင်လားကအဆောင်လားကကျမ်းမာရေးလူမှုရေးစသည်ဖြင့်တွေးကြည့်ရင်သိနိုင်ပါတယ်ကျွန်တော်ပြောချင်တာကတော့ဝန်ထမ်းတွေကိုတင်းတင်းနဲ့လာစားပေးပါဒီလိုပေးနေလို့မှအဂတိဖြစ်တယ်ဆိုရင်အလုတ်ဖြုတ်ပြပါထောင်ချပါ
ကချင်ပြည်နယ်ကကိုမင်းမောင်မောင်ဖြစ်ပါတယ်ဟုတ်ကဲ့ပါက ခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင် VOA အစီအစဉ်တွေကိုဖြစ်နိုင်ရင်တော့ပုံမှန်နားဆင်အားပေးပါလို့ပြောချင်ပါတယ် VOA ကတင်ဆက်ပေးတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း Facebook မှာလွယ်လွယ်ကူကူကြည့်ရှုလို့ရပါတယ်နော်ရင်ဖွင့်ကျင်ပါတယ်ဆိုတော့မေးလာတဲ့သောရရှင်တယောက်ကတော့နိုင်လင်းဦးပါဒီသောရရှင်ကလာဝကယုံနဲ့ပတ်သက်ပြီးပြောချင်းလို့နှိပ်စက်လွန်အားကြီးလို့ပါတဲ့ဟုတ်ကဲ့ပါဘယ်မှာရင်ဖွင့်ရမလဲမေးလာလို့ဒီနေရာမှာရင်ဖွင့်ရပါတယ်လို့ပြန်လာတော့ဒီသောရရှင်ကနောက်တနေ့မှာပဲသူ့ရဲ့ရင်ဖွင့်စာလေးကို Messenger ကနေရေးပို့လာတာပါသောရရှင်ကိုနိုင်လင်းဘလို့ပြဿနာများကြုံနေရပါလဲ
ကျွန်တော်တို့မောင်နှမ၄ယောက်မှတ်ပုံနေ10နှစ်ကတ်ကနေ18နှစ်ကတ်လဲတာကိုတစ်နှစ်ကျော်နေပြီအခုထိမရသေးလို့ပါသူတို့လိုအပ်တယ်လို့တောင်းတဲ့စာရွက်စာရံလည်းအပြည့်စုံပေးထားပါတယ်သူတို့တောင်းတဲ့လောက်လည်းပေးထားပါတယ်အဲ့ဒါကိုနေပြည်တော်ကနေမကြဘူးပဲပြောနေပါတယ်တစ်နှစ်ကျော်ကြာနေပါပြီမှတ်ပုံတရမှာ passport ထုတ်လို့ရမှာဆိုတော့မှတ်ပုံတွေကိုထိုင်စောင့်နေရပါတယ်အလုပ်ကိစ္စလည်းဆက်လုပ်လို့မရဘူးဖြစ်နေပါတယ်ဆယ်နှစ်ကကနေ18နှစ်ပြန်ချိန်းတာအဲ့လောက်အချိန်ဆွဲထားတာလောက်ဝကရုံးကိုသွားတော့ဘာမှမထူးဘူးပဲပြောပါတယ်ကူညီပေးပါမှန်မှန်ကန်ကန်လှုပ်ထားတာ
ပါဟုတ်ကဲ့မှတ်ပုံတွေထုတ်ပေးဖို့အရေးနေပြည်တော်ကအကြောင်းမပြန်သေးလို့ပါဆိုလို့ဘာလုံးမှလုံးလို့မရပါဘူးဆိုတော့ဒီသောရရှင်နိုင်လင်းရင်ဖွင့်လာတာပါသူဘယ်မျိုးနယ်ကနေပြီးတော့ဘလို့တင်ထားလဲဒီလိုမျိုးတိတိကျကျတော့အချက်လက်တွေရေးပြီးတော့မပို့လာပါဘူးနော်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ဆက်ပြီးတော့တော်ရရှင်မျိုးတကြံမြစ်တာဒီလက်ဆောင်တချင်းလေးတပုန်းနဲ့ဖြောပြပေးခြင်းပါတယ်เนาะရာသီတွေနှစ်တွေဘလို့ပဲပြောင်းပြောင်းတကြံဆိုရင်ဘတော့မှယိုးမသွားတဲ့ချစ်စရာတချင်းလှလှလေးတပုန်းလို့ဒီတချင်းကိုရွေးမိတာပါမွေးရင်တချင်းကတကြံမိုးဇက်ကားတွေကဖြစ်ပါတယ်ဒီတချင်းကိုမျိုးသားအမျိုးသမီးအစိုးရတွေတော်တော်များများနဲ့ပြန်ဆူထားတာရှိပါတယ်ကျမကတော့မိမိဝင်းဖေးတည်ဆူထားတဲ့တချင်းကိုရွေးထားပါတယ်ຫນွေဦးကပြားဆိုတဲ့တချင်းကိုနားဆင်ခံစားကြည့်ပါဦးရှင
်ဂျင်းຫນွေကဒီခွင့်နဲ့တူက
စုထားတဲ့ຫນွေဦးກະပြားဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့ကမ္ဘာတစ်လောကပေးပို့လာတဲ့ VOA သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေနဲ့ Facebook online ပေါ်မှာရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတင်းငွေတွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ဟောင်းတွေကိုတော့ရေဒီယိုကနေမနှားထောင်လိုက်ရအောင်ဆိုရင်ကျမတို့ VOA Internet ဆိုင်မျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ် website လိပ်စာက bambis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။အခုတော့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။မိုးတိမိုးမိအရှုပ်တော်ပုံဇက်သိန်းခန်းဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင်။
ုရက်ပိုင်းပြည်သူတွေစိတ်ဝင်စားမှုအများဆုံးသတင်းကတော့မိုးထီမိုးမူရွှေဒူဖိုရဲ့လုပ်ငန်းအရှုပ်တော်ပုံမှာပါဝင်ပတ်သက်နေတဲ့ဝန်ကြီးဌာနကဥဆောင်ညွှန်ကြားရေးမှူးရောကုမ္ပဏီမန်နေဂျင်းဒါရိုက်တာပါနှစ်ဖက်စလုံးအာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့တရားစွဲဖမ်းဆီးခံရခြင်းပါတင်ဆိုင်တိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်အာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့ဖမ်းဆီးခံရပြီးနောက်ဒီသတင်းလူစိတ်ဝင်စားဆုံးဖြစ်ပါတယ်နောက်ထပ်ထူးတာတစ်ခုကအာဂရီလိုက်စားလို့မဟုတ်ပဲအာဂရီလိုက်စားပါတယ်ဆိုပြီးအချိန်ယူစနစ်တကျအကွက်ကျကျပြင်ဆင်ပြီးမှလိန်လေတိုင်တန်းတဲ့အတွက်ကုမ္ပဏီအရာရှိတယောက်ကိုပထမဦးဆုံးအဖြစ်အရေးယူပြလိုက်လို့ဖြစ်ပါတယ်ရှုတော်ဘုံကြီးတို့ဖြစ်နေတဲ့မိုးထီမိုးမီရွှေလုတ်ခွဲပြဿနာမှာဝန်ကြီးဌာနဘက်ကလူရောကုမ္ပဏီဘက်ကလူတွေပါဘာလို့အေးအေးခံရတာလဲဒီပြဿနာဘလို့ပြဿနာမျိုးလဲဘယ်သူတွေပတ်သက်နေပြီးဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ
်တတုတွေးဝန်ကြီးဌာနဥဆောင်ညွှန်ကြားမှုဥတန်တိုင်းအာဂရိလိုက်စားမှုဥပဒေနဲ့အေးအေးခံရတာကတော့တိတ်မဆန်းကြပါဘူးအစိုးရတာဝန်ရှိသူဖြစ်တဲ့အာဂရိလိုက်စားတဲ့စားတဲ့အချက်တွေကြောင့်တခြားသောဖန်စီတရားဆွဲခံရသူတွေနီးတူအရေးယူခံရတာမျိုးပါအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ထုတ်ပြန်ချက်ထဲမှာတော့အမတ်နှစ်တပ်ထုတွင်လုပ်ငန်းဥဆောင်ညွှန်ကြားမှုဥတန်တိုင်းဟာသူပိုင်မြေခွက်မြေဖို့ဖို့အင်ဆောက်တဲ့အင်ဂျင်နီယာတွေကိုငွေပေးဖို့တကြံပိတ်ရဲ့သူ့မိသားစုငပလီကန်းချီအပန်းဖြေခီးတွက်တဲ့ဟိုတယ်အခန်းကပေးချေဖို့ကုမ္ပဏီတစ်ခုကိုစီခိုင်းခဲ့တယ်လို့ဆိုပါတယ်ကော်မရှင်ထုတ်ပြန်ချက်မှာဘဲကုမ္ပဏီကိုငွေပေးချေခိုင်းတယ်လဲဆိုတာဖော်ပြမထားပေမယ့်မက်ရှလာ21ရက်နေ့စပီကာဂျာနင်နဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးထွန်းအောင်စိုးရဲ့အင်တာဗျူးမှာတော့တိုင်တန်းသူဟာအဲ့ဒီမိုးထီမိုးမိရွှေလုတ်ကွက်တစ်မှာလုပ်နေတဲ့ကုမ္ပဏီပဲဆိုတာတွေ့ကြရပါတယ်အင်တာဗျူးမှာဦးထွန်းအောင်စိုးကသူတို့ရဲ့အဆောက်အအုံစောက်လုပ်ရမှာအင်ဂျင်နီယာဘိုးနဲ့မြေဖိုးကဟိုတယ်အခန်းကတွေဆောင်ရွက်ပေးရတယ်ဆိုပြီးပြောဆိုထားပါတယ်အဲ့ဒီမိုတီမိုမီမှာရွှေတူးတဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးထွန်းအောင်စိုးတရားစွဲခံရတာကတော့နည်းနည်းထူချပါဗျ။ကော်မရှင်ထုတ်ပြန်ချက်မှာသူဟာမိုတီမိုမီရွှေလုတ်ကွက်တွေမှာတရားမဝင်ရွှေတူးသူတွေနဲ့အာဂရီလိုက်စားပြီးရွှေခိုးတူးရမှာပူပေါင်းပါဝင်တဲ့တာဝန်ကျဝန်ထမ်းတွေကိုစုံစမ်းအရေးယူပေးဖို့ဆိုပြီးအာဂရီကော်မရှင်စီတိုင်ကြားခဲ့တယ်လို့ဆိုပါတယ်။စစ်ဆေးတွေ့ရှိချက်တွေအရရွှေခိုးတူးလို့အမှုဖွင့်ဖမ်းထားတဲ့ဦးအေးကိုအပါဝင်၁၀ယောက်ကိုဦးထွန်းအောင်စိုးရဲ့ညွှန်ကြားချက်နဲ့ကုမ္ပဏီတာဝန်ရှိသူ၂ယောက်ရမဲသိန်းထောင်မှာတွားတွေ့တယ်လို့ဆိုပါတယ်။အဲ့ဒီလူတွေကဦးအေးကိုနဲ့အဖွဲ့ကိုသူတို့အနေနဲ့တပ်ထုတွင်ဝန်ထမ်းတွေနဲ့လုံခြုံရေးရဲဝန်ထမ်းတွေကိုငွေပေးပြီးရွှေခိုးတူးတာဖြစ်တယ်လို့လိမ်လည်ထွက်ဆိုခိုင်းတယ်လို့ဆိုပါတယ်။အဲ့ဒီလိုထွက်ဆိုရင်အမှုသက်သာအောင်ဆောင်ရွက်ပေးမယ်ငွေပေးမယ်ပြောခဲ့တယ်လို့ဖော်ပြထားပါတယ်။
ဒါအပြင်ဦးထွန်းအောင်စိုးဟာဦးသိမ်းမြစ်ပါ၄ယောက်ကိုသတင်းစာရှင်းလင်းပွဲလုပ်ပြီးမမှန်တဲ့အချက်လက်တွေသတင်းဌာနတွေကိုပြောဖို့ကော်မရှင်ကိုတိုင်ဖို့စီစဉ်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်သူတို့နဲ့ရွှေတူးရမှာပူးပေါင်းလုပ်ခဲ့တဲ့ကုမ္ပဏီ၈ခုနာမည်သုံးပြီးနိုင်ငံဝန်ထမ်းတွေဟာငွေကြေးရယူပြီးတရားမဝင်ရွှေခိုးတူးဖို့ခွင့်ပြုတယ်။ရွှေခိုးတူးသူတွေကိုလည်းလက်ငွေယူပြီးပြန်လွှတ်ခဲ့တယ်ဆိုပြီးကော်မရှင်စီလိန်လေတိုင်တန်းခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်မမှန်မကန်တိုင်ကြားမှုလုပ်ခဲ့လို့အာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေပုံမှန်59အရအရေးယူခဲ့တာပါဒီဖြစ်စဉ်ကိုကြည့်ရင်ကုမ္ပဏီဒါရိုက်တာဦးထွန်းအောင်စိုးဟာဝန်ကြီးဌာနတာဝန်ရှိသူတွေဒုက္ခရောက်အောင်အကွက်ကြကြအချိန်ယူစီစဉ်ဆောင်ရွက်ခဲ့တာတွေ့မြင်ရပါတယ်အခြားတစ်ဖက်မှာတော့သတင်းစာရှင်းလင်းပွဲတွေလုပ်ရွှေတူးအလုပ်သမားဆန္ဒပြပွဲတွေလုပ်သတင်းမီဒီယာတွေနဲ့အင်တာဗျူးအချိန်ကြီးလုပ်ပြီးသူတို့ကုမ္ပဏီဟာတပ်တွင်ဝန်ကြီးဌာနရဲ့မတရားလုပ်တာခံနေရတာပါသူတို့ကုမ္ပဏီကိုရွှေတူးဖို့ခွင့်ပြန်ပေးသင့်တယ်အဲ့လိုမှမဟုတ်ရင်ဝန်ကြီးဌာနကိုတော့တရားစွဲဖို့ကြိုးစားမယ်ဆိုပြီးပြောဆိုထားသူပါ
ဒါဆိုရင်မိုတီမိုမီရွှေတူးဖို့ရေးလုပ်ွက်အရှုပ်တော်ပုံဇလန်အကျဉ်းလောက်ပြန်ပြောဖို့လိုလာပါတယ်ပြီးခဲ့တဲ့သမရဟောင်းဦးသိန်းစင်အစိုးရလက်ထက်2011ခုနှစ်စက်တင်ဘာလမှာမန္တလေးတိုင်းရမဲသိန်းမြို့နယ်မိုတီမိုမီဒေသကဧက6100ကျော်ရှိတဲ့ area မှာဥဆိုးထွန်းရှိန်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီကရွှေတူးဖော်ဖို့လုပ်ပိုင်ခွင့်တင်တာအောင်ပါတယ်။၅နှစ်တာထုတ်လုပ်ပြီးရွှေစင်၅ထံခွဲပေးသွင်းမယ်။နောက်ပိုင်းစာချုပ်ကိုထုတ်တဲ့လောက်ကိုရာဂိုင်နှုန်းတစ်ခုညှိပြီးပေးပုံစံနဲ့တက်တန်းဆက်တိုးသွားမယ်ဆိုပြီးပါပါတယ်။ကုမ္ပဏီဟာလုပ်နေရင်းနဲ့တွက်ချေမကိုက်ပါဘူးလို့တင်ပြပြီး2013နိုဝင်ဘာလမှာစာချုပ်ပြန်ပြီးချုပ်ပါတယ်။ဒုတိယစာချုပ်မှာတော့2019ဩဂုတ်လအထိ၈နှစ်လုပ်ပိုင်ခွင့်တိုးရသွားပါတယ်။ ဒီလိုလုံးနေရွှေတွေထုတ်နေပေမဲ့လည်းမကိုက်ပါဘူးဆိုပြီးပြောလို့တမနာဟောင်းဦးသိန်းစိတ်အစိုးရက2014စက်တင်ဘာလမှာစာချုပ်ကိုပြန်ပြင်ပြီးချုပ်ပေးပြန်ပါတယ်။တတိယစာချုပ်မှာရှစ်နှစ်ကိုရွှေ9ဒံခွဲပေးရမှာကိုမပြောင်းပေးပေမဲ့ရွှေသွင်းပေးရမယ့်ပုံစံကိုပြောင်းပေးလိုက်ပါတယ်။အစပိုင်းတစ်လကို2ပိတ်တာကနေ15ပိတ်တာ2019ခုနှစ်ဇန်ကစပြီးတော့တစ်လပိတ်တာ60ကျော်စီပေးသွင်းရမယ့်ပုံစံမှာရွှေတွေကိုဆက်ထုတ်ရင် NLD အစိုးရလက်ထက်ရောက်တော့အဲ့ဒါလည်းမကိုက်ဘူးလို့ဆိုပြန်ပါတယ်။စာချုပ်ပြန်ပြင်ပေးဖို့တောင်းဆိုပါတယ်။ NLD အစိုးရဘက်ကတော့အရင်လိုလိုက်လျောမပေးတော့ဘဲ Third Party အဖွဲ့ကိုစုံစမ်းစစ်ဆေးခိုင်းပါတယ်။အဲ့ဒီအဖွဲ့ရဲ့အစီရင်ခံချက်အရနောက်ဆုံးစာချုပ်အတိုင်းဆက်ပြီးလုပ်ဖို့ညွှန်ကြားပါတယ်။ဒီလိုနဲ့ကုမ္ပဏီဟာရွှေကိုသာဆက်လက်တူးနေပေမယ့်စာချုပ်အတိုင်းပေးသွင်းရမယ့်ရွှေတွေမပေးသွင်းမဲ့နေရင်အဲ့ဒီပမာဏတဖြည်းဖြည်းညားလာပါတယ်။ရွှေပေးသွင်းမှုမရှိတော့နောက်ဆုံးတပ်တူတွင်ဝင်ကြီးဌာနဘက်က2018ခုနှစ်ဖေဖော်ဝါရီမှာဒူးဖော်ခွင့်ပါမစ်ကိုရက်ဆိုင်မေလမှာစာချုပ်ကိုရက်ဆဲလိုက်ပါတယ်။အဲ့ဒီအချိန်ထိဆိုစာချုပ်အရကုမ္ပဏီဘက်ကနေအစိုးရစီသွင်းရမယ့်ရွှေဟာပိတ်တာ1200ကျော်ဒေါ်လာနဲ့ဆိုတန်း80ကျော်ဘူးလောက်ရှိနေတာတွေ့ကြရပါတယ်။ဒီလိုရွှေကြွေးမပေးပါမစ်ကိုရက်ဆိုင်စာချုပ်ဖြတ်သိမ်းချိန်အထိရွှေဆက်တူးနေလို့ကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းချိန်ကိုဝင်ကြီးဌာနဘက်ကတရားစွဲခဲ့ပြီးဦးစိုးထွန်းချိန်ကတော့ဒီကနေ့အချိန်ထိရှောင်ပြေးနေဆဲဖြစ်ပါတယ်
။ဝင်ကြီးဌာနနဲ့ကုမ္ပဏီအဲ့လိုပြဿနာတွေဖြစ်ပြီးနောက်ပိုင်းဝင်ကြီးဌာနဘက်ကမှားတယ်ကုမ္ပဏီဘက်ကမှန်တယ်လို့ပြောဆိုလာတဲ့လွှတ်တော်အမတ်ရှိလာတယ်လို့ကုမ္ပဏီဘက်ကနေတကယ်နာမည်ကြီးလူခွင့်ရေးရှေ့နေကြီးတယောက်ကတော့လိုက်ပါလာတာတွေ့ရပါတယ်။ဖြစ်စဉ်အလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်စာချုပ်ပါအစိုးရကိုပေးเสียရှိတဲ့ကုမ္ပဏီတခုလုပ်ငန်းရပ်ဆိုင်ခံထားရခြင်းသူ့လုပ်ငန်းပြန်လုပ်ခွင့်ရအောင်ရှိရှိသမျှသောနီးနာပေါင်းစုံနဲ့စူးစမ်းတဲ့ပြဿနာကြီးတခုအဖြစ်ရှုမြင်နိုင်ပါတယ်ဇလန်ကဒီလောက်နဲ့ပြီးသွားအောင်မှာတော့မဟုတ်ပါဘူးဒါပေမဲ့ NLD အစိုးရမှန်သလားကုမ္ပဏီကပဲမှန်သလားဇက်သိန်းငန်းကိုကြည့်ရဖို့အချိန်တော့နီးကပ်လာပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
နားဆင်ခဲ့ရတဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုကျမတို့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်အခုတော့ထူးခြားဆန်းပြားကမ္ဘာသတင်းများအစီအစဉ်ကိုမအေးတန်နာကျော်နဲ့အတူကိုငိမ့်ချန်းကစီစဉ်တင်ဆက်မှာပါရှင်ဂျပန်နိုင်ငံကစားတောက်ဆိုင်တစ်ခုကလာမယ့်လမှာဂျပန်ဘရင်သစ်နန်းတက်တာကိုဂုံပြုတဲ့အနေနဲ့ဒေါ်လာ900ရဲ့ဟမ်ဘာဂါတစ်မျိုးကိုမိတ်ဆက်လိုက်ပါတယ်။ဘောလုံးတစ်လုံးအရွယ်စားလောက်ရှိပြီးတော့ဝါဂူမဲသားနဲ့လုပ်ထားတဲ့ဟမ်ဘာဂါကိုတော့ရွှေမုံတွေဖြန်းထားတဲ့ပေါင်မုတ်ထဲမှာညှက်ပေးထားတာပါ။အလေးချိန်3ကီလိုဂရမ်လောက်ရှိတဲ့ဒီဟမ်ဘာဂါကိုစပိုမှုတွေကစူးစမ်းပန်းစားဖန်တီးပြီးတော့တိုကျိုရော့ပွန်ဂီရက်ကွက်ကဈေးကြီးတဲ့အော့ဒေါ်စတိတ်ဟောက်စ်စားတောက်ဆိုင်မှာမိတ်ဆက်ပေးလိုက်တာပါ။အချင်းဆယ်လမလောက်ရှိတဲ့ဒီဟမ်ဘာဂါကြီးထဲမှာတော့ဈေးကြီးတဲ့ပစ္စည်းတွေဖြစ်တဲ့ပြင်သစ်ဘဲသစ်ဖွာဂရာဂျပန်ဝါဂုအမဲသားဘက်တွေအပြင်လက်လက်ဆက်ဆက်ချစ်ထားတဲ့အမဲရောင်ထရဖယ်မိုးတွေလည်းထည့်သွင်းပြီးတော့ဖန်တီးထားပါတယ်။ဂျပန်ပြည်ရင်အစ်စ်နဲ့ခစ်စ်အစကိုဂုံပြုကြိုးဆိုချင်တာကြောင့်အခုလိုမျိုးဖန်တီးခဲ့ရတာပါလို့စပိုမှုအကြီးကဲပက်ထရစ်ရှီမာဒါကပြောပါတယ်။သူကိုယ်တိုင်ကလည်းဂျပန်နယ်ပွားအမေရိကန်တယောက်ဖြစ်တဲ့အတွက်အမေရိကန်ဟမ်ဘာဂါမှာဂျပန်အစားအသောက်တွေကိုထည့်သွင်းဖန်တီးခဲ့တာလို့ဆိုပါတယ်။ရွှေရောင်ဟမ်ဘာဂါကြီးလို့နာမည်ပေးထားတဲ့ဒီအစားအစာကိုတော့မေလတရနေ့ကစပြီးတော့ဇွန်လကုန်ထိမှားယူပြီးတော့စားတောက်လို့ရပါမယ်။ဂျပန်နိုင်ငံကနှစ်ပေါင်း1200လောက်အသားစားသုံးတာကိုပိတ်ပင်ခဲ့ပူပြီးတော့1882ခုနှစ်အေဂရစ်မီဂျီလက်ထက်အပြောင်းလဲတွေလုပ်တော့မှသာအသားစားဖို့ပြန်ပြီးတော့ခွင့်ပြုခဲ့တာဖြစ်ပါရဲ့ရှင
်။ဂျပန်နိုင်ငံကိုပင်ဟေဂင်မြို့တော်ဘက်အပြင်နဲ့ကားနဲ့သွားရင်မိနစ်50အကွာလောက်မှာ The Forest Tower လို့ခေါ်တဲ့တစ်တောမျှော်စင်ကြီးတစ်ခုကိုတည်ဆောက်လိုက်ပါတယ် UNESCO ကကာကွယ်ဆောင်ရှောက်ရမယ့်တစ်တောအဖြစ်သတ်မှတ်ထားတဲ့ Gisfield တောအုပ်ထဲမှာတည်ဆောက်ထားတဲ့ဒီမျှော်စင်ဟာအမြင့်82ပေရှိပါတယ်တန်600ရှိတဲ့တန်မဏိတွေအသုံးပြုတည်ဆောက်ထားပြီးတော့တဲနိုင်အဝိုင်းပုံစံမျိုးတည်ဆောက်ထားတာပါအသုံးပြုထားတဲ့တန်မဏိတွေကိုဓာတုဆေးနှစ်100လောက်တုပ်ဆရာမလိုပါဘူး Paris မြို့က Eiffel Tower ကတော့နှစ်စဉ်ဆေးတန်းချင်း1100လောက်တုပ်ရတာပါလေကားတစ်တွေကိုတော့ကြောင်လှိန်လေကားပုံစံတည်ဆောက်ထားပြီးတော့ဝတ်တိချသားနဲ့တံမဏိတွေကိုအသုံးပြုပြီးဖန်တီးထားတာပါဒိမတ်ဘီတုကပညာရှင်ဒူးဟက်ဆဘတ်ဖော့ရှ်ကပုံစံထုတ်ပေးခဲ့တာဖြစ်ပြီးတော့လူသားတွေကိုသဘာဝပတ်ဝန်းကျင်နဲ့နှီးစပ်စေဖို့ရည်ရွယ်တယ်လို့ပြောပါတယ်၅နှစ်ကြာစောက်လုပ်ခဲ့ရတဲ့ဒီအဆောက်အဦးဟာကိုပေဟေဂင်ဒေသမှာ အမြင့်ဆုံးအဆောက်အဦးဖြစ်လာပြီးတော့တစ်တော်အုပ်ကိုအပေါ်စည်းကမြင်နိုင်တာပါ။ဒီမျှော်စင်အဆောက်အဦးကိုရေရှည်တည်တံ့စေဖို့နဲ့တစ်တော်ရဲ့အစိပ်ပိုင်းတစ်ခုဖြစ်လာအောင်တီထွင်ထားတာပါ။ဒီမျှော်စင်ကိုဧည့်သည်တစ်နှစ်တသိန်းလောက်လာမယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ။
အမေရိကန်ကုမ္ပဏီအစ်တစ်ခုကဘယ်ဖန်သားပြင်မလို့ဆိုကြည့်လိုက်ရင်အမဲကြီးဖြစ်သွားစီမယ်မျက်မှန်တစ်ခုကိုတီထွင်လိုက်ပါတယ်။ဒီမျက်မှန်ကခေတ်သစ်ကဘာကြီးထဲမှာအညစ်အကြေးအစိတ်တောက်တွေဖြစ်စေတဲ့ digital နည်းပညာပစ္စည်းကိရိယာတွေနဲ့ခက်ဝဲဝဲနေနိုင်ဖို့အတွက် digital detox လို့ခေါ်ရမယ့်ကိစ္စအတွက်တီထွင်ခဲ့တဲ့ပစ္စည်းတစ်ခုဖြစ်ပါတယ်။ In real life company IRL ဖန်တီးတဲ့ဒီမျက်မှန်ဟာ Polaroid မှန်အမျိုးအစားကိုတပတ်လည်အသုံးပြုပြီးတော့ဖန်သားပြင်ကထွက်လာတဲ့အလင်းရောင်ကိုပိတ်ဆို့ပေးထားပါကုမ္ပဏီတီထောင်တဲ့ Ivan Cash ကအများပြည်သူပါဝင်ပြီးထည့်ဝင်နိုင်တဲ့ Kit Starter ငွေကြေးရင်းနှီးမြှုပ်နှံမှုအစီအစဉ်တွေကနေပြီးတော့ရင်းနှီးငွေရှာခဲ့တာဖြစ်ပြီးတော့မျက်မှန်အလက်2500ကိုတစ်လအတွင်းမှာရောင်းချနိုင်ခဲ့ပါတယ်။ကနေဦးတော့ကတော့ဒေါ်လာ2000ကျွဲလောက်ပဲရင်းနှီးငွေရမယ်လို့မျှော်လင့်ခဲ့ပေမဲ့လည်းတစ်လအတွင်းမှာဒေါ်လာ13000လောက်ရရှိတဲ့အတွက်အောင်မြင်တယ်လို့ပြောရမှာပါ။ဒီမျက်မှန်က LED နဲ့ LCD ဖန်သားပြင်ကထွက်လာတဲ့အလင်းရောင်ကိုပိတ်ဆို့ပေးနိုင်ပေမဲ့လည်း OLED ဖန်သားကထွက်တဲ့အလင်းရောင်ကိုတော့မကာကွယ်နိုင်သေးတာကြောင့် smartphone နဲ့ tablet တွေကအလင်းရောင်ကိုမပိတ်ဆို့ပေးနိုင်သေးပါဘူးရှင
်။အခုနားဆင်ကြရတဲ့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေနေ့ TV magazine မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။တနင်္လာနေ့နေ့နဲ့ခင်းအစီအစဉ်အတွက်သတင်းအချင်းချုပ်ကိုတင်ဆက်မှာပါမတ်တင်ကြီးထိုက်ကပြောပြမှာပါရှင
်။အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီး KS Jan Nielsen ရာထူးကနှုတ်ထွက်သွားပါတယ်။အမေရိကန်တောင်ပိုင်းနယ်စပ်တစ်လျှောက်အခြေအနေနဲ့ပတ်သက်ပြီးလူထုနဲ့သမ္မတအင်ဖြူရိုတို့ရဲ့အကြီးအကျယ်ဖိအားပေးမှုတွေနဲ့16လတာရာထူးတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အခုလိုရာထူးကနှုတ်ထွက်သွားတာဖြစ်ပါတယ်။ခေတ်သစ်အတွက်အမိမြေလုံခြုံရေးပြည်ပြင်ပြောင်းလဲမှုမှာတိုးတက်မှုတွေရှိခဲ့ပေမဲ့အခုချိန်ကယာရုကအစင်းချိန်တက်ပြီလို့ဆုံးဖြတ်တဲ့အကြောင်းနီယယ်ဆင်ကသမ္မတထံပေးပို့တဲ့နှုတ်ထွက်စာမှာရေးသားထားပါတယ်။ဘာကြောင့်ယာရုကနှုတ်ထွက်ရတယ်လဲဆိုတဲ့အတိအကျကိုမရေးပါဘူး။ဒါပေမဲ့လည်းနိုင်ငံတွင်းညှဉ်းခုံစရာတွေဖြစ်စေတဲ့အမေရိကန်နယ်စပ်တွေအပြည့်အဝလုံခြုံမှုရှိရေးဌာနရဲ့လုံနိုင်စွမ်းကိုအဟန့်တာဖြစ်စေတဲ့ဥပဒေတွေကိုပြင်ဆင်နိုင်ရေးတရားရုံးနဲ့လွှတ်တော်ရဲ့ထောက်ခံပေးမှုကိုနောက်တက်လာမဲ့ဝန်ကြီးရလာဖို့မျှော်လင့်ကြောင်းလဲသူမကရေးသားခဲ့ပါတယ်။နိုင်ငံအနေနဲ့ရောအမိမြေလုံခြုံရေးဝန်ကြီးဌာနကအမျိုးသားအမျိုးသမီးတွေအနေနဲ့ရောသူတို့ရဲ့ကြက်ရတာဝန်ကိုခြေပွန်စေဖို့အတွက်လိုအပ်တဲ့အရင်းအမြစ်တွေအလုံးရရှိရမှာဖြစ်တယ်လို့လဲနှုတ်ထွက်စာမှာရေးသားခဲ့ပါတယ်။လီဗျားနိုင်ငံမြို့တော်ထရီပိုလီကိုသိမ်းယူနိုင်ရေးအတွက်စစ်တပ်တပ်မှုဗိုလ်ချုပ်ကြီးခါလီဖာဟက်တာရဲ့တစ္ဆာကန်တပ်ဖွဲ့တွေဆက်ပြီးထိုးစစ်ဆင်နေချိန်မှာပဲအရသားတွေနဲ့ဒဏ်ရာရသူတွေကိုကဲထုတ်နိုင်ရေးမြို့တော်အစွန်ပိုင်းမှာနှစ်နာရီကြာအပြစ်ခတ်ရက်စဲကြဖို့ကုလသမဂ္ဂဘက်ကအရေးပေါ်ပန်ကြားချက်ထုတ်ပြန်လိုက်ပါတယ်ကုလသမဂ္ဂထောက်ခံထားတဲ့လီဗျားဝန်ကြီးချုပ်ဖယက်ဆာရက်ကတော့ဗိုလ်ချုပ်ကြီးဟက်တာရဲ့လှုပ်ရက်ကစစ်အာဏာသိမ်းဖို့ကြံစီမှုဖြစ်တယ်လို့ပြောဆိုထားပါတယ်မြန်မာနဲ့နေဆက်အနီးဘင်္ဂလားဒေ့ရှ်တောင်ပိုင်းစိတ်မာတင်ကျွန်းမှာနှစ်ပေါင်း20အတွင်းပထမဆုံးအချိန်ဖြစ်နေလက်နက်အပြည့်အစုံနဲ့နေကြားဆောင်တပ်ဖွဲ့ဝင်တွေကိုတနင်္ဂနွေနေ့မှာတက်ချထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်စိတ်မာတင်ကျွန်းမှာတိုက်ခိုက်ရေးရိုင်ဖယ်တွေကင်ဆောင်ထားတဲ့ဒါဇင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေရဲ့ပုံတွေကိုလည်းဘင်္ဂလားဒေ့ရှ်ကထုတ်ပြန်ထားပါတယ်
တရင်ချင်းချုပ်ကိုမတ်တန်ကြီးထိုက်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Jimmy Cook ပါရှင်တနင်္လာနေ့နေ့ကင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.